2020ပြည့်အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရန့်ကိုရှင်းပြိုင်တဲ့ဒီမိုကရက်သမ္မတကိုယ်စားလှယ်လောင်းပေါင်းတရားစင်ကျော်တဲမှာပထမဆုံးအာရှနယ်ပွားအမေရိကန်နိုင်ငံသားဆွန့်ထွင်လုပ်ငန်းရှင်တဦးပါဝင်လာပါတယ်။အန်ဒရူးယန်ဟာလာမယ့်အောက်တိုဘာလ15ရက်နေ့မှာဂျော်ဂျီယာပြည်နယ်အတ္လန်တာမှာကျင်းပမယ့်ဒီမိုကရက်ပါတီသမ္မတကိုယ်စားလှယ်လောင်းတွေရဲ့စကားဖြစ်ထိုးပွဲမှာပါဝင်ခွင့်ရထားပါတယ်။ VOA သတင်းတော့အဲလစ်ပက်လင်းပြပို့ထားတဲ့တင်းထွာကိုမတ်တင်ကြီးထိုက်ကဆက်ပြီးကြောပြမှာပါရှင်။ရော့ကီတာပွဲတစ်ခုနဲ့တောင်တူနေတဲ့စီယုံရေးပွဲမှာအန်ဒရူးယန်ကသူ့ကိုထောက်ခံကြတဲ့ငယ်ရွယ်တဲ့ဉာဏ်ပညာရှင်တွေကြားကနေထွက်ပေါ်လာပါတယ်
။ I'm very proud of being
ဒီမိုကရက်တောင်နေတဲ့သမ္မတရွေးကောက်ပွဲကိုဝင်ဖို့ရှင်ပြိုင်တဲ့ပထမဆုံးသောအာရှနယ်ပွားအမေရိကန်အမျိုးသားတဦးဖြစ်ရတာသိကိုဂုဏ်ယူပါတယ်လို့ပြောသွားတာပါ။台湾ကမိဘတွေကနေနယူးယောက်မှာဝေးဖွားခဲ့တဲ့ရန်ကစွန့်ထွင်လုပ်ငန်းရှင်တဦးဖြစ်ပါတယ်။အဝတ်အစားစည်းကမ်းသတ်မှတ်ချက်တွေရှိတဲ့အထက်တန်းကျောင်းမှာတိတာထင်ရှားသူအဖြစ်သူ့ကိုမှတ်မိနေတဲ့အတန်းပေါ်တဦးလည်းရှိပါတယ်။ David Sign ကအခုလိုပြောပါတယ်
။ It's hard not to miss them. Sometimes you show up in
သူ့ကိုမေးဖို့မလွယ်ပါဘူး။ကျွန်တော်တို့ကိုအားကစားရင်ဝေးရမယ်လို့သတ်မှတ်ထားတာသူကတစ်ခါတည်းကြတော့ကိုရင်းကြီးအစီအစီတွေဝေါ်လာတတ်ပါတယ်။သမားရွေးကောက်ပွဲကိုကျုံတလူဝင်ပြိုင်မြတ်သူဒါမှမဟုတ်အောင်မြင်မဲ့သူမဟုတ်ဘူးဆိုပြီးပြောရသူလည်းအများကြီးရှိပါတယ်။ဒါနဲ့တကယ်တော့အကြံကောင်းဉာဏ်ကောင်းတွေနဲ့သာဆွေရင်ဘာမှဆိုဖြစ်နိုင်တဲ့မျှော်လင့်ချက်ရှိပါတယ်
။ Andrew Yang ကိုထောက်ခံသူတူဖြစ်တဲ့ Austin Cook ကလည်းအခုလိုပြောပါတယ
်။ Honestly, I didn't think this would happen.
ဘူးမင်းနဲ့ပြောရင်တော့နောက်ဆယ်နှစ်အနည်း20လောက်မှတော့မဖြစ်နိုင်ဘူးလို့ထင်ခဲ့တာပါ။အနောက်ကမ္ဘာကျမ်းမှာကျွန်တော်တို့ရှိစေချင်တဲ့အတိုင်းအတာမျိုးကုစားပြမှုမရှိပါဘူး။ဒါကြောင့်လဲကျွန်တော်အတွက်တော့မယုံနိုင်စရာပါဒါကကြီးမားတဲ့ခြေလှမ်းကြီးတည်းဖြစ်ပါတယ
်သူ့ကိုထောက်ခံသူတူဖြစ်တဲ့ How Elite Day ကအခုလို့ပြောပါတယ
်
Andrew Yang အကြောင်းမကြောက်ခင်ကအထီးတော့ကျမကနိုင်ငံကြီးနဲ့ကင်းကင်းနေခဲ့တာပါအခုဟာကနိုင်ငံကြီးအတွက်ပထမဆုံးထည့်ဝင်လှူဒါန်းမှုဖြစ်ပါတယ် Andrew Yang ကိုထောက်ခံသူအများအပြားကသူ့ကိုအင်တာနက်မှာသတိထားမိခဲ့ကြတာဖြစ်ပါတယ်သူကိုအာရှနယ်ပွားအမေရိကန်ဖြစ်တာကြောင့်ထောက်ခံတာမဟုတ်ဘဲမူဝါဒတွေကိုထောက်ခံတာလို့ပြောတဲ့သူတွေလည်းရှိပါတယ်။ဆက်ကရိယာတွေနဲ့ငြိမ်ချမ်းတွေကအလုပ်အကိုင်တွေကိုအစားထိုးရယူသွားမယ်လို့ရှန်းကပြောပါတယ်။လူအစားဆက်တွေကိုအစားထိုးအသုံးပြုတဲ့ကုမ္ပဏီတွေကအကျိုးအမြတ်တွေနဲ့အရွယ်ရောက်ပြီးသူတဦးကိုအခြေခံဝင်ငွေအဖြစ်တစ်လဒေါ်လာ1000ပေးဖို့သူကအဆိုပြုထားတာပါ။ထောက်ခံသူဝင်းဆန်ထရန်ကအခုလိုပြောပါတယ
် The $1000 is going to balance out the
ဒေါ်လာ1000ဆိုတာလူအများအပြားအတွက်စီးပွားရေးကိုချိန်ညှိနေတာပါသူတို့ချင်းအမေရိကန်မှာအများအပြားကရက်တီရေးအတွက်ရုန်းကန်နေကြပါတယ်ရက်တီရေးအတွက်အလုံးနှစ်ခုသုံးခုလုပ်နေကြပါတယ
် Austin Cook ကလည်းအခုလိုပြောပါတယ
် I wouldn't have to work a side job
Don't depend on အလုံးမလို့ရတော့ဘူးပေါ့
Donald Trump ရဲ့စန့်ကျင်ဘက်ကတင်ချာကြိုက်တဲ့အာရှအမျိုးသားတယောက်ဖြစ်တာကြောင့်သူကအတင့်တော်ဆုံးပါလို့အန်ဒရူးယန်ကပြောဆိုသွားတာပါတင်ချာထူးချွန်တဲ့တော်တဲ့အာရှသားဆိုပြီးယန်ကသူ့ကိုယ်သူပုံဖော်တာကိုတော့အာရှနယ်ပွားအမေရိကန်အလုံးကမထောက်ခံပါဘူးဘာလာတက်တူလူမှုပေတာပါမောက်ခနန်စီဝမ်ယွန်ကတော့အခုလိုပြောပါတယ
် I am very concerned because I think that
လူတယောက်ကိုကြည့်ပြီးတစုတစ်ပွဲလုံးကိုခံမှန်းတတ်တဲ့နိုင်ငံတစ်ခုမှာကျမတို့နေနေရတယ်လို့ထင်ပါတယ်ဒါကြောင့်လေကျွန်မစိုးရင်ပါလေအာရှနယ်ပွားအမေရိကန်တွေဟာသူတို့ဘာသာတည်တံ့နေရဆိုတော့လူနည်းစုတမန်ရိုးကြပုံစံမျိုးတွေကိုသူတုံးပါပါဒါကအုပ်စုတစ်ခုလုံးကိုအကျုံးဝင်ပါဘူးရန်ကတမန်ရိုးကြပုံစံတွေကိုတနည်းတစ်ပုံဆန့်ကျင်ပါတယ်လူမှုပေဒါပါမောက်ခနန်စီဝမ်ယွန်ကအခုလိုပြောပါတယ
် And so by cursing he definitely
နောက်ပြည့်စကလုံးတွေတန်းတန်းတန်းတန်းတုံးပြီးတိတ်ကိုယဉ်ကျေးတင်ခွေတာမျိုးနောက်အပြောင်းလဲတိတ်မလုပ်လို့တဲ့အာရှနယ်ပွားဆိုတာမျိုးကိုသူကစန့်ကျင်ပြမှာပါအခုလူတို့စီယုံရေးပွဲမှာတက်ရောက်လာကြတဲ့လူအရေးအတွက်လောက်နေကတော့ရန်အတွက်မျှော်လင့်ချက်တိတ်မရှိသေးပါဘူးဒါပေမဲ့သူ့ကိုထောက်ခံတဲ့ဝင်းဆန်ထရန်ကတော့
People said the same thing about Donald Trump
လူတွေသုံးနှစ်တုန်းကလည်း Donald Trump အကြောင်းကိုအလားတူပဲပြောခဲ့ကြတာပါမျှော်လင့်ချက်တိတ်မရှိပါဘူးဆိုပြီးပြောခဲ့ကြတယ်မယ်အခုတော့သူကအင်ဂျီရောမှာရောက်နေပြီလေ
အင်တာနက်ရဲ့ဆွမ်းဆောင်ရည်ကိုရှော့မတွေ့ကြဘူးလေ။ရန်နဲ့သူ့ကိုထောက်ခံသူတွေကပြောဆိုကြပါတယ်ရှင်။